လူဝိမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကိုပြည်ထရေးဝင်ကြီးဌာနနဲ့ပူးပေါင်းဖို့နိုင်ငံတော်သမ္မတကဒီလွှတ်တော်ကိုတဝင်လွှာပေးဖို့တယ်လို့သိရပါတယ်ရှင့်ဆိုတော့လေဒီကိစ္စပေါ်မှာဥရထုံးဘလို့မြင်ပါလဲရှင
့်ပထမအဦးဆုံးဒီလိုဥပမို့ဆောင်ရွက်တဲ့ဆိုတဲ့ဟာကအဓိကအားဖြင့်တော့နောင်တက်လာမဲ့အစိုးရအဖွဲ့အစ်နဲ့ပူဆိုင်မှာပေါ့လေအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တဦးချင်းအမြင်အရကတော့အခုလိုတွတ်တော်တက်တန်းကုန်ကန်ပြီးနောက်အစိုးရလည်းမဖွဲ့ရသေးခင်မှာဒီလိုတင်လာတော့တိတ်ပြီးတော့မတင့်တော်ဘူးလို့ထင်တယ်ဟုတ်တော့ဆန်းစုကြည်အနေနဲ့ဆိုလို့ရှိရင်လည်းဒီနောက်အစိုးရလက်ထက်မှာဒီဝန်ကြီးဌာနတွေဖောင်းပွားနေတဲ့ဥစ္စာတွေကိုချုပ်ပြမယ်အကျိုးဝင်ကြီးဌာနတွေဆိုလို့ရှိရင်လည်းပူးပေါင်းပြစ်မယ်ဆိုတဲ့ဟာမျိုးပြောထားတာရှိပါတယ်အဲ့တော့အဲ့ဒီနောက်တက်လာတဲ့အစိုးရတဲ့လက်ထက်ကျမှပဲဒီကိစ္စနဲ့ပတ်သက်လို့ပေါင်းတင်တယ်မပေါင်းတင်ဘူးဆိုတာကိုဆွေးနွေးရင်အစိုးရအဖွဲ့မှာအရင်ဆွေးနွေးလို့ရှိရင်ပိုကောင်းမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဟိုသမရာကြီးနေနေရအောင်ရှင်ဒီဝင်ကြီးဌာနနှစ်ခုပူးပေါင်းမှုကိစ္စကိုအခုအချိန်မှာတင်လာတာကလေဟိုဘာကြောင့်လို့ဥယျာထွန်းအောင်မြင်ပါလဲဟိုဥယျာထွန်းနေနဲ့ဘယ်လိုများသုံးသပ်လို့ရနိုင်ပါလဲရှင့်
အခုဒီလိုတွတ်တော်တက်တန်းကုန်ကန်ဤအစိုးရအဖွဲ့ပြောင်းကန်ဤမှာဘာဖြစ်လို့ဖုတ်ပူမိတိုက်လောက်တလဲဆိုတဲ့ဟာကကျွန်တော်တို့အတွေ့ဆိုရင်တန်ဆေးရရှိစရာလို့ဖြစ်နေတာပေါ့။ဘာကြောင့်လဲဆိုတော့ပြည်ရေးဝန်ကြီးဌာနကဒီပြည်ထောင်စုဝန်ကြီးဟာကာကွယ်ရေးဦးစီးချုပ်ကနော်မိနစ်လောက်တဲ့တက်မတော်ကဝန်ကြီးတစ်ပါးဖြစ်နေ။အဲဒီလူဝင်မှုကြီးကြပ်ရေးနဲ့ပြည်ပြင်ရာဝန်ကြီးဌာနကတော့တာမန်အရက်သားပဲဖြစ်မှာဆိုတော့အဲဒီအော်မှာကျွန်တော်တို့လူဝင်မှုဆိုင်ရာကိစ္စတွေကျွန်တော်တို့ဒီနိုင်ငံသားဖြစ်မှုကိစ္စတွေဥတွေကိုကင်တွယ်ချင်းသွားတာတွေအဲ့ဒါမျိုးတွေရှိတော့အဲဒီဘင်္ဂလားဒေ့ရှ်ကဒီဟိုင်ဂျာကိစ္စတွေဘာလို့ဒီကိစ္စတွေပေါ်မှာအလေးနဲ့ထားချင်လို့လားသို့ဒီမဟုတ်ဒီတက်မတော်ကာဝေးဦးစီးချုပ်အောက်မှာတင်းတင်းကြပ်ကြပ်ကင်တွယ်ချင်လို့လားဆိုတာဒီလိုဟာတွေအသေးစိတ်ကျွန်တော်တို့ဒီနားလည်ဖို့ရှင်းပြဖို့လိုတယ်လေအဲ့တော့ဒါနဲ့ပတ်သက်လို့အဓိကကတော့နောင်တက်လာမဲ့အစိုးရကထုံးပြတာကတော့ပိုကောင်းမှာပေါ့။ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့ကဇိုတင်ကြီးပေါင်းလိုက်ပြန်လို့ရှိရင်လေနောင်တက်လာတဲ့အစိုးရကပြန်ခွဲပါပြန်ခွဲမယ်ဆိုလို့ရှိရင်လေအစိုးရရဲ့အမှန်ကိုယ်ကဲမှုနဲ့ပြန်ခွဲလို့ရတဲ့အနေအထားဖြစ်တာပေါ့လေ။ဒါကြောင့်မလို့ဟိုဒါကအလော30မလုတ်တင်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ဒီဌာနတွေပေါင်းလိုက်မယ်ဆိုလို့ရှိရင်ပေါ့လေဝန်ထမ်းအင်အားတွေရှော့ချမှာတွေကိုစိုးရိမ်တာတွေကလည်းရှိနေတယ်တကယ်လို့ပေါ့အခုလောဌာနတွေပေါင်းလိုက်မယ်ဆိုလို့ရှိရင်ဒီဝန်ထမ်းတွေစိုးရိမ်တဲ့လိုမျိုးတွေရောဖြစ်လာနိုင်ပွဲရှိမလားဦးရထွန်းဘယ်လိုမြင်ပါလဲရှင
့်အော်ဒီလိုမျိုးတော့ဝန်ထမ်းတွေကစိုးရိမ်စိတ်တော့ရှိကြတာပေါ့နော်ဒါပေမဲ့ဒေါက်တာဆူတီကတော့အဲ့ဒီလိုဒီအလုပ်ဒီပြုတ်သွားမဲ့ဟာမျိုးတွေတော့တတ်နိုင်တဲ့မဖြစ်အောင်သူစဉ်းစားမယ်ဆောင်ရွက်မယ်လို့တော့ပြောထားတာရှိတယ်နောက်တစ်ခုကအခုကဝန်ကြီးဌာနနှစ်ခုပေါင်းတယ်ဆိုတာကအပေါ်ကတာဝန်ယူတဲ့ဝန်ကြီးဒုဝန်ကြီးများကိုပဲအဲဒီကာကွယ်ရေးဦးစီးချုပ်ကဒီတာဝန်ပေးတဲ့ပုဂ္ဂိုလ်ရဲ့အောက်မှာထားချင်တာတက်တက်ပဲဆိုရင်တော့ဒီဝန်ကြီးဒုဝန်ကြီးရာထူးနေရာ၃နေရာလောက်ပေါ့လေဒီအဲ့လောက်ပဲကျော့သွားတာဖြစ်ပြီးတော့ကျန်တဲ့အောက်ကဝန်ထမ်းတွေကတော့ကိုယ့်လိုကိုယ်ကိုယ်လုပ်ချက်ပြီးတော့ဒီလိုလုံးလို့ရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်အသေးစိတ်ကတော့ဘာကြောင့်သူတို့ပေါင်းနေတာလဲဖောင်းပွားနေလို့လားဒါမှမဟုတ်ရင်ပေါ်ကဝင်ကြီးဒုဝင်ကြီးကိုပဲ short နေတာလားကာဝေးဦးစီးချုပ်ကပြည်လွတ်တဲ့ပုဂ္ဂိုလ်အောက်ကိုပဲထားနေတာလားအဲ့ဒီရည်ချက်ကိုရှင်းရှင်းလင်းလင်းသိရလို့ရှိရင်တော့ဒါထောင်ရက်လို့လွယ်မယ်ထင်ပါတယ်
ဟုတ်ကဲ့ဟိုဦးရထွန်းနေနေအောင်ရှင်အခုလိုလေဒီလိုဝင်ကြီးဌာနတွေပူးပေါင်းမယ်ဆိုတဲ့ကိစ္စအပေါ်မှာပေါ့လေဘလို့သဘောထားရှိပါလဲဟိုတကယ်လို့ပူးပေါင်းမယ်ဆိုရင်ရောဒါကလေဟိုဘလို့အကျိုးဆက်တွေရှိနိုင်မလဲရှင
်အဲကောင်းပါတယ်ဗျာဒီကျွန်တော်တို့ဟိုအုတ်ထွေးရေးပိုင်းမှာအခုကတော့ clean government ဖြစ်ရေးပေါ့နော်အဲ့ဒါပြည်သူလူထုကလည်းတောင်းဆိုနေတယ်နောက်ပြီးတော့ NLD အနေနဲ့လည်းပြည်သူလူထုကိုရွေးကောက်ပွဲကာလမှာဒါကိုကျွန်တော်တို့ကြိပေးထားတာဖြစ်နေတဲ့အခါကျတော့ဟိုကျွန်တော်တို့ဒီအစိုးရရန်တရားကအဲဘတ်ဂျက်တွေအရန်သုံးပြီးတော့အလေလင့်တွေတိတ်ဖြစ်နေလို့ရှိရင်တော့ကျွန်တော်တို့လိုရာမရောက်ဘူးပေါ့လေကတိကုတ်ရဲ့ဒီပြည်သူလူထုကိုပေးထားတဲ့ကတိကုတ်တွေလည်းကျင့်နိုင်မှာမဟုတ်ဘူးပေါ့အဲအဲ့လိုဖြစ်တဲ့အခါကျပေါင်းတင်တာတွေပေါင်းဖြုတ်တင်တာတွေဖြုတ်ဒီဝန်ထမ်းတွေနဲ့ပတ်သက်လို့ရှိရင်လည်းတေချာစစ်ဆေးပြီးတော့ဝန်ထမ်းတွေကိုကျွန်တော်တို့ဒီဓာတ်ူးတိုးပေးတဲ့နေရာမှာလည်းလူမှန်နေရာမှာအရင်ချင်းရှိတဲ့လူကိုအရင်ချင်းရှိတဲ့လူလိုက်အဲ့လိုဒီမှန်မှန်ကန်ကန်ဖြစ်ဖို့လိုတဲ့အပြင်တက်မတော်ကနေပြီးတော့ဒ ီအရက်သားအရက်ခက်ဝင်ကြီးဌာနတွေကိုကြောင်းရွှေ့လာတဲ့မိုးကြရွှေကိုဆိုတဲ့စနစ်ကိုလည်းပယ်ဖျက်ပေးဖို့လိုတယ်ဗျ။အဲအဲ့ဒါတွေကိုသူတို့ဒီနောက်အစိုးရအနေနဲ့ကတော့ဒီထက်ကလှုပ်ဆောင်ရလိမ့်မယ်။အဲဒီလိုလှုပ်တာကိုလည်းကျွန်တော်အနေနဲ့တော့ထောက်ခံပါတယ်။
ဟုတ်ကဲ့အခုဒီဝင်ကြီးဌာနနှစ်ခုဒါပူးပေါင်းမဲ့ကိစ္စကိုပေါ့လေလွှတ်တော်မှာဆွေးနွေးနေတဲ့အခြေအနေတွေပေါ်မှာရောဦးရထွန်းဘလိုများတုံ့သက်ပါလဲရှင
့်အဲဒီနေ့ကတော့သူတို့ဒီဥပဒေကြမ်းပူးပေါင်းကော်မတီနဲ့ကျွန်တော်တို့နိုင်ငံရေးပါတီကကိုယ်စားလှယ်တယောက်ကြစီဒီအပြင်မှာလွှတ်တော်အပြင်ကော်မတီဆောင်မှာဆွေးနွေးတာဖြစ်တဲ့အခါကျတော့ကျွန်တော်တို့လွှတ်တော်ရဲ့ကိုမနှက်ဖန်မှအဲ့ဒီကော်မတီရဲ့တုံ့သက်ချက်ကိုပြင်ပါလိမ့်မယ်အဲအဲ့တော့သူတို့ရဲ့တုံ့သက်ချက်အတိအကျတော့ကျွန်တော်အခုဟိုမပြောနိုင်သေးဘူးပေါ့တော်တော်ခံမှန်းကြည့်ရတာနဲ့နည်းနည်းကြားရတာဒီအစည်းအဝေးတက်လာတဲ့လူကြီးကတစုံတစကြားရတာကတော့ဒီဟာကိုဒီသက်တမ်းမှာမဆောင်ရွက်ဖက်နဲ့နောက်လွတ်တော်သက်တမ်းနဲ့နောက်အစိုးရအဖွဲ့သက်တမ်းကြမှာပဲဆောင်ရွက်ဖို့အဲ့လိုသဘောထားပေးလိမ့်မယ်လို့သိရပါတယ်ကြူရအားဖြင့
်ဟုတ်ကဲ့တခြားဝင်ကြီးဌာနတွေပူးပေါင်းဖို့အစီအစဉ်တွေရှိတယ်လို့ရောကြားမိပါတယ်တခြားဝင်ကြီးဌာနတွေရောပူးပေါင်းမှုတွေရောရှိနိုင်မလားဘလို့များဟိုဥယျထွန်းတို့ကြားတာတွေရှိပါလဲရှင
့်ရှိနိုင်ပါတယ်ဗျဒီလက်ရှိအခုအစိုးရအဖွဲ့ဟာဝင်ကြီးတူဝင်ကြီးတွေအရန်များနေတယ်ဌာနတွေလည်းအရန်များနေတယ်တချို့မလိုအပ်တဲ့ဝင်ကြီးဌာနတွေလည်းရှိတယ်ဆိုပြီးတော့မီဒီယာတွေမှာရောတော်တော်ကိုယ်စားလှယ်တွေရဲ့မှာရောအဲ့လိုပြောကြဆိုကြတာနေကြားပါတယ်အထူးသဖြင့်ဒေါ်စန်းစုကြည်တို့ကလည်းဒီလိုဝန်ကြီးဌာနတွေပေါင်းဖြစ်ဖို့ကြည်ကြည်လေးလေးလုပ်ဖို့ဆိုပြီးတော့ပြောဆိုနေတာနေကြားပါတယ်အဲ့တော့ဘယ်ဝန်ကြီးဌာနဘယ်ဝန်ကြီးဌာနတွေတော့ပေါင်းတယ်နဲ့ဘယ်ဝန်ကြီးဌာနတော့မရှိတော့တင်ဘူးအားသဖြင့်ဒီလိုအသေးစိတ်ကိစ္စတွေကတော့သူတို့ဒီလုပ်ငန်းဆောင်ရွက်နေကြတဲ့ဝန်ကြီးဌာနတွေကညွန်မှုတွေညွန်ချုပ်တွေနောက်အရင်တာဝန်ထမ်းဆောင်နေတဲ့လူတွေအခုသမားရုံးမှာတာဝန်ထမ်းဆောင်နေကြတဲ့ပုံကူများအဲဒီလူတွေကရိုးရိုးသားသားမမှန်ကန်ကန်နဲ့တကယ်ပြုရင်ပြောင်းလဲခြင်းနဲ့စိတ်တန်းဒီပေါ်မှာဖြစ်တဲ့စိတ်နဲ့ပြောကြမှဒါလင်ဒါအဖြေမှန်ကိုရလိမ့်မယ်လို့ထင်တယ်တချို့ဖောင်းပွားနေတာကိုကြိုက်တာမျိုးလဲရှိကောင်းရှိနိုင်ပါတယ်။ဒီဟာကတော့ဒေါ်ဆန်းစုကြည်အနေနဲ့တော့စိန်ခေါ်မှုတရပေါ့လေတန်းဒီရဲ့ဘာဏ္ဍာငွေအလားအသာမဆုံးရှုံးအောင်လုံးနိုင်တဲ့ခရီးရရောက်လုံနိုင်အောင်ဆိုတာကတော့သူကတော်တော်လေးကိုစုံစမ်းပြီးတော့မှပေါင်းတဲ့နာပေါင်းဖြတ်တဲ့နာဖြတ်လောက်ရလိမ့်မယ်လို့ယူဆပါ
ဟုတ်ကဲ့ပါအခုလိုဖြစ်ကြပြတာဦးရထွန်းကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျ